မြန်မာနိုင်ငံမှာနိုဗယ်ကိုရိုနာဗိုင်းရပ်စ်တန်တရာလူနာ2ဦးနဲ့စောင့်ကြည့်လူနာ4ဦးရှိနေပြီးတန်တရာလူနာ2ဦးကိုတော့မင်းပြဆေးရုံနဲ့နမ်တူမြို့နယ်ပြည်သူဆေးရုံမှာတည်ကြားစီကုသစောင့်ကြည့်ပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ novel coronavirus ကူးစက်ခံထားရသူမြန်မာနိုင်ငံမှာတော့အခုချိန်ထိမရှိသေးပါဘူး။ဒါပေမဲ့ဒီရောဂါပိုးနဲ့ပတ်သက်ပြီးစောင့်ကြည့်ခံထားရသူ၄ဦးနဲ့တန်တရာလူနာ၂ဦးတော့ရှိပါတယ်။တန်တရာလူနာ၂ဦးကိုတိချထားရှိကုသပေးနေပြီးအဲ့ဒီတဲကမင်းပြကလူနာရဲ့ရောဂါရှိမရှိအဖြစ်ကိုသိရဖို့စောင့်နေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကျမတို့တန်တရာလူနာနေတာနှစ်ယောက်ပဲရှိပါတယ်မင်းပြားနဲ့နတ်မတူနဲ့မင်းပြားလူနာနဲ့အဲဝေဘာကြီးမှာရှိတဲ့ဖိုင်တာရလွှဲတဲ့လူနာရစံပယ်ရတော့ train မှာရှိတဲ့ reference set ကိုပေးပို့တာ၄ရက်နေတာပေးပို့တယ်ဆိုတော့ဒီနေ့အဖြစ်သိရဖို့အတွက်ဒါစောင့်နေရပါတော့နောက်တစ်ခုကတန်တရာလူနာတယောက်ဖြစ်တဲ့နတ်မတူအသက်45နှစ်အရွယ်အမျိုးသားနဲ့မနေ့ကရန်ကုန်ကလေးဆောင်မှာတက်တဲ့သားမီးနှစ်ယောက်အဲ့ဒါကတော့ပေးပို့ဖို့လုပ်နေပါတယ်
novel coronavirus နဲ့ပတ်သက်ပြီးစောင့်ကြည့်ခံထားရတဲ့လူနာတွေက၄ဦးမှာရောဂါပိုးမရှိကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမနေ့ကညပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။ကျိုင်းတုံပြည်သူဆေးရုံကအသက်၁နှစ်၂လအရွယ်ကလေးငယ်ဝေဘာကီအထူးကုဆေးရုံကအသက်၅နှစ်အရွယ်ထိုင်ဝမ်ကလေးငယ်လွိုင်းကော်ပြည်သူဆေးရုံကြီးကအသက်၂နှစ်၂လအရွယ်ကလေးငယ်နဲ့နေပြီးတော့ဂရင်တထောင်ဆန့်ပြည်သူဆေးရုံကြီးကအသက်၂၉နှစ်အရွယ်တရုတ်နိုင်ငံသားတို့မှာ novel coronavirus ရောဂါပိုးမရှိကြောင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့သူတို့လေးဦးစလုံးကိုဆေးရုံကမစင်ခိုင်းသေးပဲလိုအပ်တဲ့ကုသမှုတွေလှုပ်ဆောင်ပေးအောင်မယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။တန်တရာလူနာ2ဦး၊စောင့်ကြည့်လူနာ8ဦး၊စောင့်ကြည့်လူနာ8ဦးထဲမှာ4ဦးကမနေ့ကနိုင်ကလေးဖြစ်သွားပြီပေါ့နော်။ဒါပေမဲ့4ဦးကတော့ဆေးရုံမစင်သေးပါဘူး။ကျမတို့ကအတက်စ်လုပ်တယ်ဆိုတာကကုသမှုဘိုင်းတက်စာလို့ရှိရင်တနည်းအားဖြင့်သူ positive လား positive ဆိုရင်ဆက်လုပ်စရာတွေရှိတယ်။ negative ဆိုရင်လည်းသူတက်ဆိတ်ရရတယ်။ဒါမဲ့လို့သူမှာအေးပတ်တဲ့လက္ခဏာတွေရှိတယ်၊သူမှာအာသီးရောင်းတယ်၊တခြားဖြန်းတာအကြောင်းရင်းတွေရှိတယ်ဆိုဒါတွေကုသပေးရအောင်မှာဖြစ်ပါတယ်။အဲ့တော့အခါကျဒီ4ယောက်ကတော့ဆေးရုံကကုသမစင်သေးပါဘူး။
ကျန်းရှိနေသေးတဲ့လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုလည်းထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းဓာတ်ခွဲခန်းကိုပေးပို့ဖို့စီစဉ်နေတယ်လို့ဆိုပါရယ်ပြည်သူတွေအနေနဲ့ဒီရောဂါကိုချုပ်တင်ကာကွယ်နိုင်ဖို့အတွက်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့လိုပြီးမိမိကိုယ်ကိုကိုယ်ခံအားကောင်းအောင်စားသောက်နေထိုင်ဖို့နဲ့ချောင်းဆိုးနှာချေရင်ပါးစပ်အုပ်ဖို့အပြင်လက်ကိုစနစ်တကျမကြာခဏဆေးပေးဖို့လိုပြီးလူထုတတ်တဲ့နေရာတွေကိုရှောင်ကျဉ်ဖို့ကိုလည်းလမ်းညွှန်ထားပါရယ်